ရန်ကုန်မြို့ကစကူရာတက်လန်အောင်ရနာရွှေပုပ်ပါစတဲ့ဆေးရုံတွေအပါအဝင်ပုဂ္ဂလိကဆေးရုံတချို့မှာအောက်ဆီဂျင်အခက်အခဲကြောင့်အောက်ဆီဂျင်ပေးဖို့လိုအပ်တဲ့ခွဲစိတ်ကုသမှုတွေကိုရနာထားပါတယ်။ကိုဗစ်တက်ကြလှရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းဖြစ်နေကြသူတော်တော်များများကိုခန္ဓာတွေကအောက်ဆီဂျင်ပမာဏလျော့နေသွားတဲ့အတွက်အောက်ဆီဂျင်ပိုက်တက်ဖို့လိုအပ်နေကြပေမဲ့အောက်ဆီဂျင်ရှာမရတဲ့ပြဿနာတွေဖြစ်နေကြပါတယ်။ဒီအခြေအနေမှာတချို့လဲအသက်ဆုံးပါကုန်ပါတယ်။အောက်ဆီဂျင်အလုံးအလောက်မရနိုင်ဖြစ်နေတာမို့ဆေးရုံတွေမှာပါကုသရေးပိုင်းထိခိုက်နေတဲ့အထိဖြစ်နေတာကိုရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးကအခုလိုပြောပြပါတယ်
။အတိအကျသိရတဲ့ဆေးရုံကတော့ကျွန်တော်ထိုင်နေတဲ့ဆေးရုံပေါ့နော်။ဆေးရုံကသူတနည်းကကျွန်တော်လူနာခွဲဖို့ပြင်နေ။ပြင်ပြီးတော့အဲဆေးရုံအဆွေရဖွက်နေပြီးတော့အဲလူနာကိုရက်ရှိပြီးပို့လာပြောတယ်။အားကြောင့်လည်းမေးကြည့်တော့မှဟိုသူတို့အဲဟိုစာအရေးပေါ်စီဝေးထိုင်ပြီးတော့ဒီအောက်ဆီဂျင်တွေမလုံလောက်တာရယ်။နောက်သူတို့ဆေးရုံဝန်ထမ်းတွေကမှပါဖြားနေကြတာသူတို့လူရမရှိကြတယ်။အဲ့ခါကျတော့သူတို့ကဒီဟိုဆေးရုံကိုခွဲစိတ်ရမယ့်ရက်ကိုသူရှော့လိုက်တာပေါ့နော်ရှော့ပြီးတော့မှအဲ့ဒီသူကျွန်တော်ခွဲဖို့ပြင်တဲ့ရက်ကကျတော့ခွဲသူတို့မခွဲတဲ့ရက်ထဲပါနေရခါကျတော့ကျွန်တော်လူနာကိုနောက်ဆုတ်ခိုင်းတာပေါ့အဲ့တော့ကျွန်တော်လည်းဒီပြင်ဆေးရုံကိုပြောင်းပြီးတော့ခွဲလိုက်ရတယ်လူနာကိုအဲ့တော့ကျွန်တော်ဆေးရုံအချို့ကိုဖွင့်အောင်ပြကြည့်ခါကျတော့ခုနကကျွန်တော်ပြောသူတွေသူတို့အောက်ဆီဂျင်ကသူတို့အရင်လိုလိုသလောက်မရတော့လွယ်လွယ်ကူကူမရတော့တာလွယ်လွယ်ကူမရတော့ဘူးနောက်တစ်ခါကျတော့ခုနအစီအဝင်နန်းဒီမှာလည်းသူတို့ဖြားနာနေတဲ့ခါကျလူရင်းရင်းနေတာအဲခွဲစိတ်မှုကိုရှော့ချတယ်အဓိကကတော့ခုနခွဲစိတ်မှုကဘယ်လိုခွဲစိတ်မှုလဲဆိုတော့ဟိုအောက်ဆီဂျင်ပေးရတယ်မေဆီးပေးရတဲ့ခွဲစိတ်မှုတွေဆိုသူတို့အကြီးစားခွဲစိတ်မှုတွေဆိုသူတို့လုံးဝမလုပ်ဖို့အဆုံးဖြတ်ကြတယ်အဲနောက်တစ်ခါဟိုဖြားနာရင်ကျတမားတွေကိုအောက်ဆီဂျင်ပေးရမယ့်လူနာမျိုးတွေဆိုတဲ့ဆေးရုံမတင်ဖို့သူတို့ဆုံးဖြတ်လိုက်တယ်ဒါလက်ရှိကျွန်တော်တို့ကအလွတ်လုံနေဆေးရုံပေါ့နောက်တစ်ဆင့်စကားနဲ့ထပ်ကြတာကျတော့နောက်ဆန်းချောင်းဘက်ကဆေးရုံကြီးတစ်ခုဆိုရင်လည်းအဲလိုပဲအောက်ဆီဂျင်တွေမရှိတဲ့ကြောင်သူတို့တွေကဟုတ်စားပေါ့ဟိုခွဲစိတ်အကြီးစားခွဲစိတ်မှုတွေမလုပ်တော့ဘူးဆိုပြီးတော့သူဆုံးဖြတ်တယ်။ခါရုံထုံစီပြီးတဲ့ဟာမျိုးတွေဥမာဗိုက်ခွဲမှုတဲ့ဟာမျိုးတွေပေါ့။အဲ့ဒါမျိုးတွေလည်းသူတို့လုပ်တော့မယ်ဆိုပြီးဆုံးဖြတ်တယ်။ဒါပြဿနာကဒီဗိုက်ခွဲမှုတဲ့ဟာမှာလည်းထုံစီပြီးတဲ့ဆိုတဲ့နဲ့တခါကျအောက်ဆီဂျင်ပေးရတာရှိတယ်။အဲ့ဒီခါကျတော့မေဆီးတွေကလည်းဒီအောက်ဆီဂျင်မလုံလောက်တဲ့ခါကျသူတို့ကိုယ်တိုင်ကလည်းဒီမေဆီးမျိုးအောက်ဆီဂျင်မရှိတဲ့ခါမှာအပြင်မှာအဲ့ခွဲမှုရသူတို့လည်းမခွဲကြကြသူတို့လည်းထုံစီမပေးရကြတော့ဘာကြတော့တခါကျရင်အောက်ဆီဂျင်ခွဲနေရင်အောက်ဆီဂျင်ကျသွားတော့အောက်ဆီဂျင်ပေးရမယ်လို့ရှိရခါကြတော့အောက်ဆီဂျင်အလွယ်တကူမပေးနိုင်ရင်လူနာပါဒုက္ခရောက်မှာကြတော့အဲ့တော့ဟိုမေဆီးဘက်ကလည်းအခက်အခဲရှိတဲ့အခါကျတော့ခွဲစိတ်မှုတွေကိုတော့မလုပ်ဖြစ်ကြတော့မလုပ်နိုင်ကြတော့ပေါ့နော်တကယ်လို့မဖြစ်မနေလောမယ့်ဟာမျိုးတွေယူပြီးလောရတဲ့အစီအစဉ်ဖြစ်သွားကြတယ်နောက်အဓိကတော့ဟိုနော်အောက်ဆီဂျင်ပေးထားမယ့်လူနာမျိုးတွေခွဲပြီးရင်အောက်ဆီဂျင်နဲ့နေရမယ့်လူနာမျိုးတွေဆိုတော့လုံးဝလက်မခံကြတော့ဘူးအဲ့လိုမျိုးဖြစ်သွားအဲ့ဒါကျွန်တော်သိတယ်ဆိုတော့ပဲ
အစရာအခုပြောတာကတော့ဒါပုဂ္ဂလိကဆေးရုံတွေပေါ့နော်ပုဂ္ဂလိကဆေးရုံတွေမှာအဲ့လိုဖြစ်နေတာဆိုတော့ဒီအစိုးရဆေးရုံတွေမှာရောဒီအခြေအနေဘယ်လိုသိရပါလဲဆရာအဲ့လိုခွဲစိတ်ဓာတ်တွေဆက်ပြီးတော့ရှိနေလားအဲ့ဒါရောသိပါလား
အစိုးရဆေးရုံတွေမှာတော့လက်ရှိလောဆယ်ပြဿနာကကြာသူ human resource မရှိရပါဘူးလူငယ်မရှိရပါဘူး CDN တွေလုပ်နေကြတဲ့ခါကျတော့သူတို့တွေ elective တွေကိုသူတို့မလုပ်နိုင်ကြသေးဘူး emergency တောင်မှ life saving နောက်ပဲသူတို့လုပ်နိုင်ကြသေးတယ်အဲ့ဒါကျွန်တော်သိထားတဲ့အနေထားပါအဲ့တော့သူတို့အစိုးရဆေးရုံမှာ emergency လုပ်တယ်ဆိုတော့တချို့ဆေးရုံကြီးတော်တော်များများညနေ၄နာရီကျော်ရင်လူနာလက်မခံတော့ဆိုပြီးဆေးရုံတစ်ခါကြီးပိတ်ထားတာကိုကျွန်တော်ကြုံဘူးတယ်။ဟိုတနေ့ကဆိုရင်အဲ့ဒီပြည်အစိုးရဆေးရုံတစ်ခုမှာပါတခါခြံဝါးကြီးတခါကြီးကိုပိတ်ထားတယ်။ဆေးရုံတွေခြံဝါးတခါဆိုတော့အပြည့်အစုံပိတ်ရတဲ့မျိုးမဟုတ်ဘူး။အဲ့ဒီ၄နာရီကျော်ရင်ခြံဝါးတခါကြီးပိတ်ထားတယ်။အဲ့ဒီရှိမှ ambulance နှစ်စီးကပြီးပေါ်အောင်ပြီးတော့လူနာတွေအထက်ပို့ပို့ဆောင်နေကြတွေ့တယ်။ဒီနေ့လည်းတခါဆက်တွေ့တာပဲ။အဲ့ဆေးရုံတခါကြီးကိုပိတ်ထားတယ်။အဲ့တော့တဘောတော့ဆေးရုံကဂျုံကြီးတင်မှာပဲလူနာလက်ခံမယ်လူနာသူကြည့်ကြောသွားရင် emergency မလုပ်တော့ဆိုပုံမှန်ဖြစ်သွားတာเนาะအဲ့လိုမျိုးဖြစ်တာတွေ့တယ်။အောက်ဆီဂျင်ကိစ္စကတော့ကျွန်တော်လည်းဆေးရုံနဲ့ဝေးနေတာကြာပြီဆိုတော့သိမ့်မသိတော့ဘ
ူး။ဆိုတော့နောက်တစ်ခုကအခုဒီအောက်ဆီဂျင်ပြဿနာပေါ့လေအောက်ဆီဂျင်ပြဿနာကအခုတော်တော်လေးကိုအာနေရာအနှံ့မဲ့ရန်ကုန်မောတခြားနေရာတွေမှာတော်တော်လေးကြားနေရတယ်ဆိုတော့ဒါပေမဲ့ဒီစစ်ကောင်စီကတော့သူတို့မှလုံလောက်လောက်ရှိရလို့ပြောနေဆရာအဲ့တော့ဆရာကုနာကတော့ဒီခွဲရတာတွေလူနာတွေကိုမခွဲရဘူးလို့ပြောတယ်တခြားရောဒီထက်တခြားဟိုအောက်ဆီဂျင်နဲ့ပတ်သက်ပြီးဆရာလူနာတွေထဲမှာရောတခြားဘာတွေသိရတာရှိပါလဲရှင့်
ကျွန်တော်လူနာထဲမှာတော့အောက်ဆီဂျင်သိပ်မလို့လည်းပြည့်စေတိုင်တာကြတာ။အဲကျွန်တော်မိတ်ဆွေအတိပေါင်းသင်းတွေမှာတော့အခုဒေါ်စဲအောက်ဆီဂျင်ကျပြီးတော့ဒုက္ခရောက်နေကြတဲ့လူနာတွေရှိတယ်။သူတို့တွေလည်းကိုယ်လည်းဘာမှအကူအညီမပေးနိုင်ဘူး။သူတို့ပဲငုတ်တုတ်ထန်ချီနေရတာအများကြီးပဲ။အဲမျိုးပေါ့ဒေါ်စဲကတော့မှနှစ်ယောက်တောင်းအောင်ရှိတယ်။အောက်ဆီဂျင်ပြဿနာတော်တော်ကြီးနေရပါဖြစ်နေဆိုလူတွေနှကောင်းပိတ်ထားသူမျိုးဖြစ်နေကြတာ။ဒေါ်စဲမဖြစ်ဘူးဒီကလည်းငါတို့များဖြစ်ခဲ့ရင်ဘယ်လိုလုပ်ကြမလဲဆိုတွေးပူနေကြတာပေါ့။တကယ်ဖြစ်တဲ့လူရတဲ့တကယ်သူ့မျိုးတဲ့ကို့မျိုးတဲ့အဲ့လိုမျိုးတွေးပူရောဒုက္ခရောက်ကြတ
ယ်။ရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးဖြစ်ပါတယ်။ကူးစက်မှုနှုံးမြန်မျိုးပီစာပြောင်း Delta COVID မျိုးကွဲအပါအဝင် COVID ကရောဂါကူးစက်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအောက်ဆီဂျင်ရှာပါဝယ်ရခက်တဲ့အခြေအနေကိုနေရာတော်တော်များများမှာကြုံတွေ့နေကြပါတယ်။စစ်ကောင်စီကတော့နိုင်ငံထဲမှာအောက်ဆီဂျင်လုံလောက်လောက်ရှိနေပြီးလိုအပ်ချက်နဲ့အညီထုတ်လုပ်ပေးနေတယ်လို့ပြောနေပါတယ်ရှင်။